ားစုဝင်တယောက်ပေါ့နော်ကိုယ်ရင်းရင်းခောက်ခောက်တယောက်ဘယ်လိုမျိုးနိုင်ငံတော်သမရဖြစ်နေရေးကောက်ပြီးနားခံရတာကိုဒီသားစုတွေကနေပြီးတော့ကွန်ယူတို့ကွန်ယူရာတွေမကပဲနဲ့မြန်မာတနိုင်ငံလုံးပေါ့နော်လူအများစုကလူတို့ကလည်းအများဆုံးထောက်ခံခဲ့တဲ့ပါတီကနေပြီးတော့ရွေးချယ်လိုက်တဲ့သမရကြီးတယောက်နေရေးခံရတာကိုကွန်ယူဝင်းမြောက်နေမယ်လို့ကျွန်တော်တို့အားလုံးအယုံကြည်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်တို့လည်းမမျောလင်းခဲ့ဘူးပေါ့နော်ဥတင်ကျော်ကိုယ်တိုင်လည်းဒီလိုမျောလင်းတာမျိုးမရှိခဲ့ပါဘူးမရှိဘဲနဲ့အခုလိုမထင်မှပဲနဲ့သမ္မတကြီးဖြစ်လာတဲ့အခါကျတော့ကျွန်တော်တို့မိသားစုကတော့အတိုင်းနဲ့ထဲဝန်တာရပေါ့နော်ဒါပေမဲ့အဓိကအရေးကြီးတာကတော့တိုင်းပြည်ပြည်သားအများအနေနဲ့တရားပို့ပြီးတော့ဟိုတင်ဝန်တာလိမ့်မယ်လို့ထင်ပါတယ်ဒါပထမဦးဆုံးဟိုအယတ်သားအစိုးရသမ္မတဖြစ်လာတဲ့အခါကျတော့ကျွန်တော်တို့အားလုံးအတွက်ပို့ပြီးတော့မှကျွန်တော်တို့ကဂုဏ်ယူမိပါတ
ယ်ဟုတ်ကဲ့ပါအခုဒီလူမျိုးနိုင်ငံကျော်စာဆိုကြီးတူရဲ့သားတယောက်ဖြစ်တဲ့ဥထင်ကျော်သမရအဖြစ်ရွေးချယ်ချေခံရတဲ့ဆိုတော့ဥထင်ကျော်ရဲ့ဒီငယ်ဘဝပေါ့နော်ဥထင်ကျော်ရဲ့အကြောင်းလေးတွေဥထင်ကျော်ရဲ့ကိုယ်ရေးအထုပ်ပတ်တီလေးတွေကိုအားလုံးကလည်းသိကျင်နေကြပါတယ်အဲ့တော့ဥထင်ကျော်ဒီမွေးစကလေးကပေါ့နော်ဒီဆရာကြီးမင်းသူဝင်ကနေပြီးတော့သူ့သားမွေးတဲ့ဟာလေးကိုမှတ်တမ်းတင်ထားခဲ့တာလေးရှိပါတယ်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့သူ့နာမည်တော်မှာဒလပန်းဆိုပြီးနာမည်ပေးလိုက်တာလို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင်
ကျွန်တော်ရဲ့ကျွန်တော်ကအဖေကိုအဘလို့ခေါ်တာပေါ့လေငယ်တော့အဘရဲ့ဟိုရင်ဒီလှုပ်ထုံးလုံးဒီအကျင့်တရားပါလဲဆိုတော့နေ့စဉ်သူကသူ့ရဲ့လှုပ်ဆောင်ချက်အားလုံးကိုဒါရီရေးလို့ရှိပါတယ်အဘကွယ်လွန်သွားတဲ့အခါမှာကျွန်တော်တို့တစ်တာကြီးတစ်လုံးကျော်ကျော်နှလုံးလေးပါးလောက်ကအဘရဲ့ဒါရီတွေအကုန်ရှိတယ်ရှိတော့ကျွန်တော်တို့အိမ်မှာလည်းအဲ့ဒါမိသားစုကကျွန်တော်ကအကြီးဆုံးဦးထင်ကျော်ကအထူးတရားငယ်ဆုံးကမထားချူဆိုတာရှိတယ်ဒီတော့ကျွန်တော်တို့နှစ်ယောက်ကစာလက်ဟိုတည်းဥထင်းကျော်ကစာလက်အဖတ်များတယ်သူလက်စာရေးကျင်တယ်ဆိုတော့အဲ့လိုဆိုရင်မိမဲယူသွားဆိုတော့သူကစာအုပ်တွေရောဒိုင်ရီတွေရောအကုန်ယူပြီးသူ့အိမ်မှာ library တစ်ခုလိုဖွင့်ထားတယ်သူကအဲ့ဒီမှာသူလေ့လာတာပေါ့လေ့လာတဲ့ခါကျတော့မှဒီခုနဒီအဘဘဝအဘအကြောင်းကိုစပြီးတော့သူကဆောင်းပါးလေးတစ်ခုချင်းရေးလာပြီးတော့မှနောက်ကြမှာစာအုပ်ဖြစ်သွားတာပေါ့အဲ့တော့စာရေးတဲ့ခါမှာလည်းသူကသူဟိုတည်းစာရေးစရာနာမည်ကိုသူဘာတမှမသိဘူးဒီအဲ့မှာဒိုင်ရီတွေကိုကြည့်ရင်းနဲ့သူ့ကိုငငယ်တော့အဘာကနေပြီးတော့မွေးကစားဒလပန်းကိုဘယ်နေ့ကမွေးတယ်ဒလပန်းဘယ်နေ့မှမှောက်တယ်ဘယ်နေ့မှသူကဟိုလေးဘက်ထောက်တယ်စသဖြင့်ပေါ့နော်အဲ့ဒါလေးတွေရေးထားတာကြည့်တဲ့ခါကျတော့ဩသူကိုယ်တိုင်ကသူ့ကိုငငယ်အဘာကဒလပန်းလို့ခေါ်ခဲ့တာလည်းမသိဘူးကျွန်တော်လည်းမသိဘူးပေါ့ဒါဒီအရာကြည့်ခါအဲ့တော့သူသဘောကျပြီးတော့ဒလပန်းဆိုပြီးတော့သူကရေးတာပါဒလပန်းဆိုတာလည်းအများကြီးအတိုင်းမွန်စစ်သူရေးပါအဲ့ဒါသူလည်းနာမည်ရှိတဲ့ပုဂ္ဂိုလ်တယောက်ပါအဲ့တော့အဲ့ဒါမှလည်းအားလုံးကလည်းဝန်တာရပါဘောနော်အဲ့ဒါနဲ့သူဒီနာမည်ကိုစပြီးတော့ရလာတာ
ဟုတ်ကဲ့ပါအခုဟိုဒီသမရာကြီးဦးထင်ကျော်ကဒီကျောင်းနေဘဝပေါ့နော်ကျောင်းနေဘဝဆိုလို့ရှိရင်အားလုံးသိတဲ့အတိုင်းပဲဒီ English Methodist School မှာကျောင်းတက်ခဲ့တယ်ဆိုပြီးတော့ပြောအကုန်လုံးလည်းသိထားပါတယ်အဲ့တော့ဒီကျောင်းတက်ခဲ့တုန်းကလည်းဒီဟိုဒေါ်စန်းစုကြည်တက်ခဲ့တဲ့ကျောင်းပဲပေါ့နော်အဲ့ဒီကျောင်းကလည်းဆိုတော့အဲ့ကြောင့်ဒေါ်စန်းစုကြည်နဲ့ကျောင်းတူတူတက်ခဲ့တဲ့ဟိုကျောင်းနေဘက်မိတ်ဆွေတူတူယောက်အနေနဲ့ပို့ပြီးရင်းနှီးတယ်လို့ပြောကြပါတယ်အဲ့တော့သူ့ရဲ့ဒီ Methodist ကျောင်းသားဘဝပေါ့နော်သူ့နာမည်လေးကလည်း Peter Won လို့ပြောကြပါတယ်အားလုံးကအဲ့ဒါနဲ့ပတ်သက်ပြီးလည်းနည်းနည်းပြောပြပေးပါအောင်ရှင
်ကျွန်တော်တို့ကတော့ဦးတင်ညောကအနေနဲ့ပဲပြောပြရစီဦးတင်ညောက Methodist မှာအောက်တန်းဦးတင်သူငယ်သားအနေအပေါ်အထိတောက်လျှောက်နေခဲ့ပါတယ်နောက်ပြီးတော့ဒေါ်ဆစုကြည်ကသူ့တဲ့တဒန်းငယ်တာပေါ့လေနောက်ကျောင်းမှာကတော့အရင်တော့ကျွန်တော်တို့ကဒီ missionary school တွေကိုဝင်မယ်ဆိုလို့ရှိရင်အင်္ဂလိပ်နာမည်ပေးပါသူတို့မှတ်သားရခက်တဲ့ဘာညာပေါ့နော်အဲ့ဒါနဲ့သူ့ကိုအဖေကနေပြီးတော့အဲ့လိုဆိုလဲ Peter Won ဆိုပေးလိုက်ဆိုပြီးတော့ Peter Won ဆိုပြီးအဲ့မှာ Peter Won ဖြစ်သွားပါတယ်အဲ့တော့ဒေါ်စုနေရာလဲအဲ့ဒီအချိန်ကတော့ဟိုရင်းနှီးတယ်ဆိုပေမဲ့ကျွန်တော်တို့ကဟိုကျွန်တော်တို့ဘူယောင်ဆိုင်ရဲ့တမီးဆိုတော့တိတ်လဲအနာလဲမကရဲကြဘူးပေါ့နော်ဟိုအဝေးရပဲကြီးကြစကားတစ်ခါလေးပြောတာအဲ့လောက်တော့ရှိတာပေါ့ကျွန်တော်ကတော့လန်ဒန်လောက်ကြည်တာပေါ့လေအဲ့တော့အဲ့လိုပဲနေခဲ့တာပါတိတ်ပြီးရင်းနီးနီးအခုလိုရင်းနီးနီးဟာမျိုးတော့မဟုတ်ဘူးပေါ့ဒါပေမဲ့နေတိုင်းနေနေတယ်တွေ့နေတယ်ကျွန်တော်တို့ church မှာသွားပြီးတော့မနေ့ hymn စေပါလေးဆိုမယ်ဆိုရင်လည်းအတူသွားကြတယ်အဲ့လိုဟာတွေတော့ရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဟိုဆယ်တန်းအောင်ပြီးတဲ့အခါမှာတက်ကတူသွားတော့စီးပွားရေးတက်ကတူတက်တာပါလားရှင
်ဟုတ်ကဲ့လူဆယ်တန်းအောင်ပြီးတဲ့အခါမှာစီးပွားရေးတက်ကတူမှာကျွန်တော်တို့ဟိုစတက်စ်နဲ့သူက
စီးရင်ပညာဌာန
ဟုတ်ကဲ့စီးရင်ပညာဌာနနဲ့သူကဘွဲရတာပါ နောက်မှသူကမာစတာဘွဲ့ကိုဆက်ပြီးယူတာပါဟုတ
်ကဲ့ပါဟိုနိုင်ငံသားပညာသင်တွေသွားတဲ့လူတွေသိရပါတယ်ရှင
်ဟုတ်ကဲ့သူကအဲ့ဒီအလုံးလုံးတဲ့ခါမှာကွန်ပျူတာတက်ကူမှာသူသွားပြီးအလုံးလုံးတော့အဲ့ဒီကနေပထမဦးဆုံးသူ့ပညာသင်ဖြစ်လွတ်တာပေါ့လေအဲ့ဒါတော့ London University ကိုလွတ်တာပါ Oxford ကိုတော့မဟုတ်ပါဘူးဒါပေမဲ့သတင်းတွေမှာရေးကြတော့ Oxford တက်ကူတို့ဘာလို့ပေါ့လေဒါကတော့အလုံးအလည်းချင်းမြောက်ခြင်းနဲ့အနေနဲ့ကောင်းတဲ့နေရာရေးကြတာလို့ကျွန်တော်တို့ကယူဆပါတယ်အဲ့လေအပြစ်မဟုတ်ပါဘူးဒါပေမဲ့အမှန်တကယ်ကတော့သူ့အကြောင်းအတိအချာသိခြင်းနဲ့ထင်းကျော်ဝါကပီးတန်းမှာဝင်ကြည့်လိုက်ရင်လည်းတော်တော်များများသူ့ရဲ့သေးစိတ်ဒါမှမဟုတ်ဒေါခင်ကြီးဖောင်ဒေးရှင်းဝက်ဘ်ဆိုက်မှာဝင်ကြည့်ရင်လည်းသူ့ရဲ့အကြောင်းတွေရှိပါတယ်အဲ့လို
ပြီးတော့အစိုးရအလုပ်ကိုလည်းလုပ်ခဲ့ပူပါတယ်နော်အစိုးရဌာနတစ်ခုမှဒီရာရှိတစ်ခုရောက်ဖြစ်ပြီးတာဝန်ထမ်းခဲ့ပူတာကြားပူပါတယ်ဟုတ်ကဲ့
ပထမဦးဆုံးသူလုပ်တာတော့ဆက်မှုတက်ပါသူလုပ်ပါတယ်ဥချူရဲ့ဝင်ကြီးဥချူရဲ့အောက်မှာပေါ့ဒါလည်းဥလေးတော်တာပေါ့လေနောက်တစ်ခါကြတော့မှသူကစီမံကိန်းနဲ့ဘန္ဒာရေးဝင်ကြီးဌာနကိုသူပြောင်းပြီးအဲ့ဒီကနေဒုတိယညွှန်ကြားမှုညာဒူးကနေပြီးတော့သူကဟိုဒီကြီးစီမှာထွက်ခွင့်တောင်းပြီးတော့သူထွက်ခဲ့တာပါဟုတ
်ကဲ့ FRD တင်တယ်နော်နိုင်ငံ
သား FRD ပါဟုတ်ကဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝင်ကြီးဌာနဟုတ်ကဲ့ရောက်ခမလုပ်တဲ့လူကလည်းဥလွင်ရလည်းပဲ NLD အစထောင်ခဲ့တဲ့အဲမှာ top foreigner မှာပါတယ်ပေါ့နော်ဆိုတော့ဥလွင်ရအစည်းအဝေးသွားတဲ့သူသူပဲလိုက်ပို့ရတယ်ပြန်ကျိုးရတယ်ကျွန်တော်အဖေကလည်းပဲဆရာကြီးမင်းသွန်ကလည်းပဲ NLD အမှတ်ဖြစ်နေတယ်အဲ့တော့သူကဘွားလူကြီးကိုအဲ့တော့ကလည်း policy အရာအစိုးရဝန်ထမ်းကဒီနိုင်ငံရေးနဲ့အဆက်အသွယ်မလုပ်ရဘူးလို့ပြောတဲ့ခါကျတော့သူကကျွန်တော်မလုပ်လို့မရဘူးရောက်ခမကလည်း NLD ပဲအဖေရလည်း energy ပဲအဲ့တော့ကျွန်တော်ကိုထွက်ခွင့်ပြုပါဆိုပြီးတော့တောင်းနေတဲ့ကြောင့်ချွေးရွှေရှူသူတို့ကထွက်ခွင့်ပေးပါတယ်အဲ့ဒီကစပြီးတော့ energy တဲကိုသူသွားတာလာတာဝင်တာထွက်တာရှိတာပေါ့နောက်တော်တော်လေးကြာတော့မှဒေါ်စုနဲ့ဖြည်းဖြည်းနဲ့ရင်းနှီးလာပြီးတော့ဒေါ်စုကသူ့စီမှာခေါ်လိုက်တာပါဟုတ်ကဲ့
ပါဟုတ်ကဲ့ပါအဲ့တော့အားလုံးကလည်းဒေါ်စုသွားခြင်းလာခြင်းတဲ့နေရာကိုကားမောင်းပြီးလိုက်ပို့ပေးခဲ့ရတာပေါ့နော်ဟိုတကယ်လဲဒေါ်စုလည်းကားတွေပါလိမ့်မရှိဘူးဆိုတဲ့ခါကြတော့အဲ့တော့အရင်ဒီဆုံးဟုတ်ပါပေါ့အာကိုရအာဒါပြူရတဲ့ဟိုညာလည်းယုံတယောက်လို့ဖြစ်သွားတာပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့ဒီမှာဒေါ်စုဒီခီးစဉ်တွေသွားတဲ့အခါမှာဒေါ်စုပြိမိနေခဲ့တဲ့ဟာတွေလည်းရှိတာပေါ့နော်သူဒီတော်တော်လေးအဲ့ကိစ္စနာမည်ကြီးခဲ့ပါတယ
်
အဲ့ဒီမှာလည်းဦးတင်ကျော်ပါသွားတယ်လို့ကြားလို့ပါရှင
်ဟုတ်ကဲ့ဟိုဦးတင်ကျော်နဲ့သူ့ဇနီးဒေါ်စုစုတွင်နှစ်ယောက်လုံးကဒေါ်စုနာမှာပဲနေပြီးတော့ပုဂ္ဂိုလ်ရေးရကူညီကြတာပေါ့နော်ဟိုတင်းကကျွန်တော်ညီရလည်းဥထင်းညောကလည်းပဲသူက NLD member အနေမှာဟုတ်ပါဘူးဒေါ်စုက personal အနေနဲ့သူကဟိုအမ်တန်ဟိုကြီးညိုလေးစားတဲ့အနေနဲ့သူကကူညီပြီးတော့လုပ်ပေးတယ်။ဒါကြောင့်မဟုတ်လို့သူကသူတစ်ချိန်မှာသူပတ်စံရတဲ့ချိန်မှာတောင်းနေစလေးဝယ်ထားပြီးတော့ဒေါ်စုအတွက်သူကထားထားပေးတယ်။အဲ့ဒီထဲမှာလည်းသူကဒေါ်စုခရီးသွားမယ်ဆိုရင်၃၄၅ရက်လောက်ဘယ်မှမထွက်ဘဲနဲ့စားလို့ရတဲ့ရေအကုန်အစဘက်ထရီအစအကုန်အသင့်ထည့်ထားပေးပါတယ်။ဆိုတော့သူကိုယ်တိုင်လိုက်ပို့တဲ့အာရှိသလိုတိတ်ဝေးဝေးသွားတာတော့သူကလိုက်ပို့တယ်တော့မရှိဘူးပေါ့ဒီအနည်းတစ်ဝိုက်မှာသွားရင်တော့သူကိုယ်တိုင်ပေါင်းပို့တာမျိုးတွေရှိတယ်
တလားပဲသွားတာ
ဟုတ်ကဲ့အဲ့လိုဟာတွေဆိုလည်းရှိပါတယ်ဟု
တ်ကဲ့
အဲ့တော့တကယ်ကတော့သူအဖမ်းခါရတဲ့ချိန်ကတော့ကျွန်တော်တို့ဒေါ်စုမန်းလေးကိုသွားမယ်ဆိုပြီးတော့ရန်ကုန်ဘူတာကြီးမှာလိုက်ပို့တယ်လိုက်ပို့တဲ့ခါကျတော့အဲ့ဒီချိန်မှာကျွန်တော်တို့အစိုးရအဖွဲ့ကနေပြီးတော့ပတ်ပြီးတော့ဝိုင်းလိုက်ပြီးတော့အထက်ရှိတဲ့လူအလုံးဖမ်းကွာဆိုတဲ့ချိန်မှာသူပါသွားတာပဲအဲ့မှာသူလေးလာတော့အထင်းနေရတယ်သူကအသိခံတယ်ပေါ့လေအဲဒါပေမဲ့လည်းဒေါ်စုစုလေးအနေနဲ့ကတော့ဒါသူယောက်ျားဘာမှမဟုတ်တာလုပ်တာမရှိတဲ့ကြောင့်စိတ်မကောင်းတာလွဲလို့စိုးရင်ပူမှမှုတော့မရှိဘူးပေါ့လေချိန်တိုင်းတော့သူလွတ်ပါမယ်ဆိုတာနဲ့ချိန်တိုင်းတော့လွတ်လာပါမယ
်ဒီဒေါ်စန်းစုကြည်နဲ့ရင်းနှီးလာတဲ့အခါမှာဒေါ်စန်းစုကြည်ရဲ့အိမ်ပေါ့နော်ဒီငါတက်တူရေးတာလန်အိမ်နံပါတ်54တော်တော်ကြီးကိုဟောင်းနှံပစ္စည်းနေတဲ့အခြေအနေမှာဝိုင်းဝန်းပြုပြင်တဲ့အထက်မှာလည်းဥထင်ကျော်ထက်တဲ့ဝင်ဝင်ဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်ရှင်
ဟုတ်ကဲ့ဥထင်ကျော်ကအဲ့ဒီဒေါ်စုဟိုအငြိမ်ကျုပ်ကြာနေတဲ့အချိန်မှာပေါ့လေအဲ့ဒီအချိန်မှာအိမ်ဝင်တဲ့ပြင်မှုလဲလိုတယ်ဆိုတာသူတို့အထက်ဝင်နေရတဲ့ခါကျတော့သိနေတယ်သိတော့ရင်းစီတော့ဒီတိုင်းကြီးကလည်းမကောင်းဘူးဆိုပြီးတော့သူတို့ပြင်မှုလို့လုပ်ပါတယ်လုပ်တဲ့ခါမှာတခြားတယောက်နှစ်ယောက်နဲ့လည်းသူလုပ်တယ်ပေါ့သူကအဓိကကတော့သူကတာဝန်ယူပြီးတော့တော်တော်များများဟို innovation သူပဲလုပ်ပြီးရပါတယ
်ဒါပြီးတော့ဒီဒေါ်ဆန်းစုကြည်ကသူ့ရဲ့မိခင်ကြီးပေါ့เนาะကျမတို့မြန်မာနိုင်ငံမှာပထမအဦးဆုံးအမျိုးသမီးတန်မှတ်ကြီးဖြစ်ခဲ့တဲ့မိခင်ကြီးဒေါ်ခင်ကြီးကိုခုံပြုပြီးတော့ဒေါ်ခင်ကြီး foundation ဆိုပြီးတော့ဟိုတည်ထောင်ထားတာတခုရှိပါတယ်အဲ့ဒီမှာဦးထင်ကျော်ကနေပြီးတော့ဒီ EC အဖွဲ့ပေါ့เนาะအလုပ်မှုဆောင်အဖွဲ့ဝင်တယောက်အနေနဲ့ထဲထဲဝင်ဝင်ဆောင်ရွက်နေတာတွေလည်းလူတွေအကုန်သိပြီးပါပြီအဲ့တော့အဲ့ဒီဒေါ်ခင်ကြီး foundation နဲ့ဦးထင်ကျော်ရဲ့ဒီဆက်ဆက်ပုံလေးပေါ့เนาะသိသလောက်ကိုပြောပြပေးပါလားရှင်
talking ji foundation ကိုစပြီးတည်ထောင်တဲ့အချိန်မှာတိတ်အသေးစိတ်ကြီးတော့ကျွန်တော်တို့ကမသိဘူးပေါ့နော်ဒါပေမဲ့စပြီးတော့ foundation လုပ်တဲ့အချိန်မှာကျွန်တော်ယူဆတာတော့ရောင်ဆန်းသူကြီးကသူ့ကိုတာဝန်ပေးလိုက်တယ်လို့ထင်ပါတယ်ဒါဆိုတော့အဲ့ဒီမှာလည်းဟိုငွေကြီးရအစအကုန်လုံးဟိုဒူကျွန်တော်တို့ပြည်ဒုက္ခရောက်တဲ့ပြည်သူပြည်သားကိုကူညီဖို့အစဟိုအရေးကြီးတဲ့တကယ်လုပ်နိုင်တဲ့တကယ်စေနာရှိတဲ့လူဖြစ်ဖို့အရေးကြီးတယ်ဆိုတော့သူကဥထင်းကျော်ရွေးတာအဲဆိုဥထင်းကျော်ကဥထင်းကျော်အနေနဲ့ကဟိုလူမပြောနဲ့တရိษံဆိုလဲအခွေးလေးတွေအကြောင်းလေးတွေအင်တာမတ်ချစ်တယ်မလားသူ့အိမ်ထဲရောက်လာတဲ့ခွေးခြေထောက်ကျိုးနေလဲကူတယ်သူကအကြောင်းလဲအဲ့လိုပဲသူကကျွေးတယ်အဲ့လိုပတော့နှစ်တွေလဲကျွေးတယ်အဲ့လိုသူကအကျင့်ရှိတယ်ဆိုလိုတာကတော့သူကဒီတရိษံတော့အဲ့လောက်ဆိုရင်လူဆိုရင်တော့ပြောမလို့အဲကြောင့်သူကဒုက္ခရောက်တယ်လို့လဲသူကူညီခြင်းနဲ့ဓာတ်ပုံတွေတွေလဲတွေ့မှာပါသူကဟိုဒီဟိကြီးဟန်ကြီးမရှိဘဲနဲ့ပစိုးကြီးမှပြီးရှောက်သွားရှင်နေတဲ့ဘွက်တွေလည်းအဲ့လောက်ထိညော့ရီကျွတ်တွေကိုမကြောက်မရွံ့မဲနဲ့လှုပ်ခဲတာရှိပါတယ်။ဒါတွေကလည်းအခုသူ့သမရရွေးတဲ့အခါမှာတော့အဲဒီသူလှုပ်ခဲတဲ့လှုပ်ရက်တွေကြောင့်မဟုတ်လို့လေပြည်သူလူထုကသူ့ကိုကောင်းကောင်းလက်ခံတဲ့သဘောရှိမှာပါ
။ဦးထင်ကျော်နဲ့ပတ်သက်ပြီးတော့ပေါ့နော်အမှတ်တရထူကြတဲ့အကြောင်းအရာလေးတွေရောပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ကျွန်တော်ဟိုတခါတော့ဟိုတွင်အင်တာဗျူးတစ်ခုမှာတော့ပြောမှုပါတယ်။ဦးထင်ကျော်ကအဲယောသားတွေဖြောင်းမှတ်တယ်ပေါ့နော်နောက်ပြီးတော့သူကဒီလက်ပြီးလိုက်ပြီးလုပ်တဲ့ဟာမျိုးကိုသူအင်မတန်မှဟိုမနှစ်သက်တဲ့သဘောရှိပါတယ်တချင်းကဆိုရင်ချင်းကဆိုတော့တိတ်တောင်မကြသေးပါဘူးသူဟာသူ့ရဲ့ရောက်ခမဥလွင်ရဲ့အိမ်ကိုသူတို့ရောင်းပြီးတော့အမွေခွဲဖို့ရောင်းကြတာပေါ့ရောင်းတဲ့အခါမှာဆာရုပ်ချုပ်တဲ့အခါမှာတကယ်ဟို original ကိုပဲသူတို့ကတကယ်အယောင်းဝယ်လုပ်တဲ့ဟာကိုပဲချုပ်တယ်ကျုပ်တဲ့ခါမှာအခုံအစည်းကိုသူဒါပေးရမယ်တာဝန်ရှိတော့သူတော်ပြီးတင်တဲ့အခါကျတော့သူတို့ကနေပြီးတော့အဲ3,000ပို့ပြီးတော့တတ်မှတ်တယ်မဟုတ်ဘူးဒါကျွန်တော်တို့အမှန်ပဲဆိုမဟုတ်ဘူးဒါအပေါ်ကအထက်ကနေတတ်မှတ်တာတဲ့ကျွန်တော်တို့ဘာမှလုပ်လို့မရဘူးတကယ်တော့ပေးရင်ကိုင်းပြောင်းသွားနိုင်တယ်သဘောရှိတယ်ဥတင်ကမပေးဘူးတဲ့ဒါဟာသူဆောင်ရမယ်အဲဒေါ်လာဥတင်ကျ5,000ပို့အတွက်ကို3,000အတွက်ကိုသူပို့ပြီးဆောင်ရတာပေါ့လေအဲ့ဒါကိစ္စမရှိဘူးသူဒါပဲဆောင်မယ်သူတို့တွေထေရောက်တာမဟုတ်ဘူးနိုင်ငံတော်ရဲ့ဘန်ဟိုတဲ့ဘတ်ဂျက်ထေကိုရောက်တာဆိုတော့နိုင်ငံတော်ပေးတာဆိုတော့ပေးမယ်ဆိုပြီးပေးတယ်အဲ့လိုဟာမျိုးပေါ့နော်ဆိုတော့ तू ကဒီလိုပေးတာကမ်းပြီးရတဲ့ဟာမျိုး तू အင်တာမဟိုဆက်ဆုပ်ယွန်ရှာတယ်ပေါ့အခု तू ကိဒီမင်းကိစ္စဆိုတဲ့အဲ့လိုအခွန်ဆောင်စားရှိရင်အပြစ်သူများတို့ချော့ပေးပါလို့ဘာတော့မလုပ်ဘူး तू က offer ပေးရင်တော့ तू မလုပ်ဘူးအဲ့ဒီအတိုင်းပဲလုပ်ပေးပါကျွန်တော်ဘာမှအဲ့ဆိုတော့ဒါနိုင်ငံတော်ပေးရမယ်ကျွန်တော်ချလူပေးတာတော့မပေးနိုင်ဘူ
းဟုတ်ကဲ့ပါကျွန်
တော်လူမျိုးပါဟု
တ်ကဲ့ဒါကတော့ဒေါအောင်ဆန်းစုကြည်ကြိုက်တဲ့အရေးချင်းတွေကအများကြီးတွေကတခုပေါ့နော်ဒေါအောင်ဆန်းစုကြည်ကလေးအဲ့ဒီလိုက်စားမှုပပျောက်ရေးအတွက်ပေါ့အစွမ်းကုန်လုပ်သွားတယ်လို့အားလုံးကယုံကြည်ထားပါတယ်ဟုတ်ကဲ့ပါသမရာကြီးဦးထင်ကျော်ကလည်းဒီလိုပဲဒေါစုယုံကြည်ရတဲ့ပုံကိုတရားအနေနဲ့အားလုံးကဒီလိုမျိုးစွမ်းဆောင်နိုင်နိုင်မယ်ဆိုပြီးပြည်သူများမျှော်လင့်နေကြပါတယ်ရှင်ဟု
တ်ကဲ့ပါဟုတ
်ကဲ့ကျေးဇူးအများကြီးတင်ပါတယ်
ကျွန်တော်တို့ကလည်းကျွန်တော်အနေနဲ့လည်းဒီလိုလာပြီးအင်တာဗျူးလုပ်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်